တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ပြည်ပနိုင်ငံတွေမှာအလုလုပြီးနေရပြန်ကြသူတွေကိုရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်ကဝန်ထမ်းတွေကနှီးမျိုးစုံနဲ့ငွေတောင်းနေတယ်ဆိုတဲ့အကြောင်းမလေးရှားမှာအလုလုနေတဲ့မြန်မာလူငယ်တယောက်ပြောပြတာကိုအရေးဆုံးဖွင့်ပြပါမယ်
ကျွန်တော်တို့ဒီမလေးရှားနိုင်ငံပြန်လို့ရှိရင်မလေးရှား immigration ရုံးကိုကျွန်တော်တို့အရေးဆုံးဖြတ်ရတယ်ခင်ဗျာဘာတခုမှပတ်စံပေးရကမ်းတာတခုမှမရှိပါဘူးအားလုံးအစီအမံအောင်လုပ်ပေးပါတယ်ကျွန်တော်နိုင်ငံသားတွေကိုကျွန်တော်တို့မြန်မာနိုင်ငံဝင်ကိုဝင်တဲ့အခါကျမှ immigration ကိုကျွန်တော်တို့ passport စာအုပ်တွေကိုသူကအဝင်တုံးအထွက်တုံးဆိုပြီးတော့ထုတ်ပေးပါတယ်အဝင်တုံးထုတ်တဲ့နေရာမှာပတ်စံ ringgit 30ပေးပါတဲ့ဘာလို့ပေးရမှာတုံးလို့ပြီးတော့ဖောင်မဖြစ်လာလို့တဲ့ကျွန်တော်လင်းပေါ်မှာဖောင်ပုံစံတစ်ရက်ပေးတယ်ခင်ဗျာပေးပြီးတော့အဲ့ဖောင်ပုံစံနဲ့ကျွန်တော်တို့ဘာမှတော့မသိဘူးပေါ့ဗျာကျွန်တော်တို့ဖြည့်လာပြီးတဲ့အခါကျတော့အဲ့ immigration ရုံးတာနဲ့ဖောင်ဖြည့်မဖြစ်ဖြစ်ပတ်စံ30ကိုတန်းတောင်းတာပဲတချို့ကျွန်တော်တို့ပြန်ရတဲ့လူဆိုရင်ဖုံးတန်ရှိတယ်ပတ်စုံစာရောဝင်ငွေ30ထည့်ပေးလိုက်ပါပါညာကျွန်တော်တို့တော့နားမလဲသူများနိုင်ငံမှာလည်းတောင်းတာရန်တာမရှိဘူးမြန်မာနိုင်ငံရောက်မှတောင်းတာရန်တာရှိတယ်အရေးတဲ့နေရာမှာလည်းဝင်ငွေ15ချက်ဆိုပြီးတောင်းလိုက်ခင်ဗျအဲ့ကိုလည်းအခွန်ဆောင်လာပြီးတာအကုန်လုံးအခွန်ဆောင်လာပြီးတာအဲ့တော့ဘာလို့တောင်းတာလဲညာဦးတဲ့30ပေးပါတယ်ကျွန်တော်တို့ကလည်းအမိမိကိုပြန်တာလေကျွန်တော်တို့ကလည်းပတ်စံမရှိလို့ဒီမှာလောက်တာလို့လည်းလူမျိုးဆိုတော့အဲ့ဆိုရင်လည်း5ချက်ပဲပေးပါတယ်ဆက်ဆက်ရော့ရော့ရော့အကုန်လုံး5ချက်ယူလိုက်တော့မြောင်ဝင်တဲ့ဆို1500အကိုလို့ကျွန်တော်တို့ကမရှိလို့သူများတိုင်းတစ်ပတ်မှာပတ်စံသွားရှာတာလို့အကိုလည်းလို့မလုပ်ပါနဲ့လို့ဘာမှတည်းလို့ရမှာ30ပေးပြီးတော့လာကျွန်တော်တို့အိတ်ကိုကိုယ့်အိတ်ကိုယူလာခဲ့ရတယ်ခင်ဗျာကျွန်တော်ပြောင်းတဲ့ကြုံတွေ့ရတာမဟုတ်ဘူးအဲ့ပြန်သွားတဲ့လူတိုင်းတို့ပါပဲပတ်စုံစာကိုကြားတော့ ringgit 30 30အမြဲတမ်း20အဲ့လိုလူတိုင်းပေးရခဲ့ရပါတယ်ခင်ဗျာပြန်လာတဲ့အချိန်တုန်းကလည်းပတ်စံ2000ပါတာလဲကျွန်တော်သုံးလို့မကုန်လို့30ရဲ့ဒီဇင်ဘာ19အဲ့အချိန်မှာလည်းအဲ့ပတ်စံ2000ကိုကျွန်တော်မင်းအပ္ပစံလေးတဲ့ငါတို့သိမ်းလို့ရတယ်တဲ့လက်ဖိတ်ပို့ပေးပါတဲ့တွေးချောင်းတို့လိုပဲခင်ဗျာကျွန်တော်တို့ကကိုယ့်မြန်မာနိုင်ငံကိုအခွန်ဆောင်ပြီးလုပ်တယ်ဒီနိုင်ငံကိုလည်းအခွန်ဆောင်ပြီးလုပ်လို့ရတယ်ကျွန်တော်တို့ကတော်တော်ကမရှိလို့လို့လာလို့တာအဲ့လိုမျိုးကျွန်တော်တို့တွေကိုဈေးတောင်းတို့တောင်းတယ်ဆိုတော့အဲ့လိုမျိုးလုပ်တဲ့ခါကျတော့ကျွန်တော်တို့တွေကရှင်ထဲမှာမကောင်းဘူးသူများနိုင်ငံမှာကျွန်တော်တို့လင်ကွင်းကအဝင်ရောအထွက်ကောဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပတ်စံတောင်းတယ်ဆိုတာမရှိခဲ့ပါဘူးခင်ဗျာ
နောက်ပေးစာတစ်စောင်ကတော့ရန်ကုန်တိုင်းပါမရန်ကုန်မြို့နယ်အမှတ်3ရပ်ကွက်ခိုင်ရှူရလမ်းကနေအိမ်တိန်ကို2019အေပီလာတော့ကခိုးမှုဖြစ်ခဲ့ပြီးခိုးတဲ့သူကိုရဲကတီးပေမဲ့မဖမ်းဘူးဆိုတဲ့အကြောင်းရေးလိုက်တဲ့စာဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ
။မရန်ကုန်မြို့နယ်အမှတ်3ရပ်ကွက်ခိုင်ရွှေဝါလမ်းအိမ်အမှတ်96မှာပြီးခဲ့တဲ့2019ခုနှစ်ဧပြီလ1ရက်နေ့ကမြမကြက်ငွေ10သိန်း၊ရွှေလက်စွပ်မောင်ခွင်တကွင်း၊ရွှေနဂတ်တစ်ခု၊အမေရိကန်ဒေါ်လာ10တန်း2ရွက်နဲ့တစ်ချက်တန်း10ရွက်တယ်လီနော်ဖုန်းတစ်လုံးနဲ့ MEC ဖုန်းတစ်လုံးအခိုးခံခဲ့ရပါတယ်။အဲ့ဒီအခိုးခံရမှုကိုရက်ွက်ဆဲအိမ်မှုရာအိမ်မှုအုပ်ချုပ်ရေးမှုတို့ကနေတဆင့်အပိုင်နယ်မြေရဲကင်းကိုအကြောင်းကြားသတင်းပေးတဲ့အခါလာရောက်စစ်ဆေးတဲ့အတွက်တခိုးကြံခဲ့တဲ့အုပ်ထုပ်ကိုပါပေးလိုက်ပါတယ်ရက်အနေငယ်ကြားတဲ့အခါတခိုးကပြန်လာပြီးတော့ဖနှက်ပါကြံခဲ့ပါတယ်ရက်ွက်တာဝန်ရှိသူတွေနဲ့ရဲကင်းကိုအကြောင်းကြားခဲ့ပေမဲ့လည်းထပ်ပြီးတော့လာရောက်စစ်ဆေးခြင်းမရှိပါဘူးပထမအချိန်လာပြီးစစ်ဆေးတုန်းကလည်းရဲနဲ့အုပ်ချုပ်ရေးမှုတွေကသူတို့ဟာရခိုင်ပြည်နယ်ကမွတ်စလင်တွေအရေးနဲ့အလုရှုပ်နေတဲ့အတွက်အင်းရှင်နေအနေနဲ့ကိုယ့်အိမ်ကိုလုံခြုံအောင်ဂရုစိုက်ဖို့ပဲပြောသွားပါတယ်။အခုလိုတစ်နှစ်နီးပါးကြာတဲ့အချိန်ထိတရားခဏ်ကိုဖမ်းမမိသေးတဲ့အတွက်တရားခဏ်ကိုဖမ်းဆီးပြီးတော့အမှုမှန်ကိုဖော်ထုတ်အရေးယူပေးနိုင်မှုရဲမှုချုပ်အားလေးစားစွာတင်ပြလိုက်ရပါတယ
်။ဆက်ပြီးကြားမှာကတော့မွေးစေဝါတွေကိစ္စပါ။ AR တိုင်းဘိုကလေးမြို့မှာမွေးစေဝါရောင်းဝယ်ဖောက်ကားနေတာကိုရဲကကြက်ကြက်မမတ်အရေးမယူလို့လူငယ်တွေတေဆုံးနေတာရာဇဝမှုပေါ်နေတာတွေဖြစ်နေတယ်လို့ပြောလာတာဖြစ်ပါတယ်။
ကျွန်တော်ဒီမြို့မှာမူရင်းစေဝါကတော်တော်လေးကြားနေပေါ့လေအများကြီးဟိုတောင်းချနေတာနောက်တော့မကြားခင်ကပဲကလေး၄ယောက်ရှိနေသွားတာအတန်းလန်းတယ်လေအဲ့တော့နောက်တော့အဲ့ဒီကလေးတော်တော်များများငွေကြီးရှိတဲ့သားသမီးတွေပေါ့ဗျာအဲ့တော့မူရင်းစေဝါကဒီမှာဟိုရောင်းချတာပြောင်းလို့ဖြစ်နေတယ်နာမည်လည်းသိရအွန်လိုင်းမှာလည်းကျွန်တော်တို့ရေးတင်တယ်ပေါက်ထွင်းမှုတွေဖြစ်တဲ့ဆိုင်ကယ်တွေအဲ့ဒါပေါက်ထွင်းပြီးတော့ယူတယ်အထူးဖြစ်ဆိုရင်ဒီမြို့မှာကလားမိယာမြင့်စက်ကဈေးသိပ်ပြီးတော့တန်းတယ်။ဈေးသိတန်းတဲ့ကမိယာမြင့်စက်လေးလာဝင်ဖောက်ယူတယ်။ဆိုင်ကျင်ချင်းပေါ်ပြကတ်ပြီးတော့တဆိုင်ကိုဆွဲလူလာတော့ဘာလို့ကသမီးသားချင်းတွေ့တဲ့နေရာတွေဥမာကျွန်တော်တို့မြို့မှာဆိုကန်တော်ကြီးလို့ပြောလို့ပေါ့ဗျာ။ဟလာဟိုဖျားဝန်းနေတဲ့မှာချင်းတွေ့တယ်သူတို့ရောက်လာတယ်ချင်းကြောက်ပြီးတော့ဟလာဟိုငွေကြီးနဲ့ချွေလွဲနေယူသွားတယ်။ကလေးတွေကလည်းသမီးသားချင်းတွေ့တဲ့လူတွေကလည်းအပြောရဘောဗျာပို့ပြီးတော့တရင်ပြန်သွားမှာဆိုလို့ဆိုတော့ဒီကောင်လေးအတင်ရဲလာတယ်အဲ့တော့အဲ့ဒီလိုလူရနေတဲ့ကလေးတွေကိုကြည့်လိုက်ဆိုတော့ clip bin ဆိုတာဟုတ် time bin တွေပေါ့ဗျာတကယ်အကောင်းစားတွေစီးပြီးတော့လူရနေတဲ့ကလေးတွေဆိုတော့ဒါဘာကြောင့်လဲဆိုတဲ့ခါကျတော့မူရစေဝါအတွက်ငွေကြေးတွေလိုအပ်လာတယ်အိမ်ရနေပြီးတော့မရဘူးဆိုတော့အဲ့ဒီလိုပြဿနာတွေဖြစ်နေတာဒါကိုလည်းကျွန်တော်တို့ပေါ်ပေါ်လေးနဲ့ online media မှာတင်ဟာ Facebook မှာရေးတယ် ဒါပေမဲ့အခုဒီတော့ရဲတပ်ဖွဲ့ကလှုပ်ရှားမှုမတွေ့သေးဘူးဗျဆိုတော့ချုပ်ပြောလို့ရှင်တော့ဘုကလေးမြမမွေးဆေးဝါးနဲ့ပတ်သက်လို့တော်တော်ကိုချိန်ချိန်ပြန့်ပြန့်ဖြစ်နေပါပြီလူငယ်တွေလည်းတော်တော်ပျက်စီးနေပါပြီအတန်းလန်းနဲ့ဒေးလေးဖြစ်ဖို့လေးယောက်ရှိသွားပါပြီနောက်တစ်ခုကဆေးဝါးအတွက်လိုအပ်တဲ့တော်ကြောင့်လူရည်မှုတွေဖြစ်နေပါပြီဒါကိုသက်ဆိုင်တာဝန်ရှိတဲ့လူတွေကမသိကြိုးရင်ပြုနေပါတယ
်ဒီတစ်ပတ်တော်ရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစီအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပဝန်ကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင်တော့ burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်။ဒါ့အပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်တဲ့96519နဲ့964059တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။